တရုတ်နိုင်ငံနောက်ဘက်မှာရေလွှမ်းမှုတွေနဲ့တူမြေပြိုကျမှုတွေကြောင့်ဗော်ဒုနေကလူပေါင်း40လောက်ထိသေဆုံးပြီး2008ခုနှစ်တုန်းကမြေငြိမ်ညောင်းထိခိုက်ဆုံးရှုံးမှုတွေအတွက်အမှတ်တရတိစောက်ထားတဲ့အထင်ကရနေရာတစ်ခုလည်းပျက်စီးသွားပါတယ်။စီချွန်ပြည်နယ်ဒူချန်ရန်မြို့မှာမြေရောက်ထက်မြို့ကုန်ရတဲ့လူပေါင်း30ကနေ40လောက်ရှိရနေရာကိုတော့အရေးပေါ်ကယ်ဆယ်လုပ်သွားတယ်။အလင်းမြန်သွားရောက်ခဲ့ကြတဲ့အကြောင်းလဲနိုင်ငံပိုင်စင်ဝါသတင်းကဖော်ပြခဲ့တာပါ။ရေလွှမ်းမှုနေတဲ့ဒေသတချို့ဟာဆိုရင်တော့နှစ်ပေါင်း90အတွင်းအဆိုးအဆုံးအခြေအနေနဲ့ရင်ဆိုင်နေကြရပါတယ်။ဒီချိန်ထဲမှာပဲတရုတ်နိုင်ငံအနောက်မြောက်ဘက်ဒေသကဂျင်ချောင်းမြို့မှာလည်းပြင်းထန်တဲ့မိုးတက်မုန်တိုင်းကြောင့်ကြောင်မီးသွေးတွင်းကိုအပိသက်ဆောက်လုပ်နေကြတဲ့အလုသမား12ယောက်ထက်မနည်းသေဆုံးသွားခဲ့တဲ့အကြောင်းဒေသခံအာဏာပိုင်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ပေကျင်းမြို့တော်အပအဝင်တရုတ်နိုင်ငံမြောက်ပိုင်းဒေသတစ်လျှောက်မိုးတိတံလေပြင်းတက်ခဲ့မှုတွေကြုံခဲ့ရတဲ့အင်္ဂါနေ့မှာပဲမတော်တဆမှုတွေဖြစ်ပွားခဲ့တာပါ။တရုတ်နိုင်ငံတောင်ပေါ်ဒေသတွေဟာဆိုရင်ရေလွှမ်းမှုနဲ့မြေပြိုကျမှုတွေကြောင့်နှစ်စဉ်လူပေါင်းရာနဲ့ချီသေဆုံးလေရှိရပါတယ်။တနင်္ဂနွေနေ့ကဆက်လို့ရေလွှမ်းမှုတွေကြောင့်ဇီချွန်ပြည်နယ်မှာလူပေါင်း36,000ရေပြင်းထန်ခံနေကြပြီးအင်ဂျီ3,000လောက်ပျက်စီးခဲ့ရတယ်လို့လူပေါင်း6,100ကိုလည်းအရေးပေါ်ဘေးလွရာရွှေ့ပြောင်းပေးထားတဲ့အကြောင်းအစိုးရပိုင်းစင်ဝါသတင်းကဖော်ပြထားပါတယ်။